ဒီကနေ့နိုဝင်ဘာလ23ရက်နေ့မှာနေအိမ်အခြေချုပ်တည်တန်းစီတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ပြန်လွတ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့ပြည်ရင်းပြည်ပကစိတ်ဝင်တစားစောင့်မျှော်နေကြသလိုလူ့အခွင့်အရေးအရာရှိတွေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကလည်းဒေါက်ဆန်းစုကြည်ကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့မနေ့ကတောင်းဆိုလိုက်ကြပါတယ်အကြောင်းစုံကိုသိရအောင်မက်ခင်ဖြူထွေးကပြောပြပါအောင်ရှင
်ဟုတ်ကဲ့ပါရှင်မြန်မာအာဏာပိုင်တွေအနေနဲ့ဒေါက်ဆန်းစုကြည်ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအရာရှိ၄ယောက်ကမနေ့တုန်းကတောင်းဆိုလိုက်ကြတာပါဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးခြင်းအဖြစ်အမျိုးသားပြန်လည်တည်မြဲရေးအတွက်ရှေ့ခြေလှမ်းတရက်တက်လမ်းရာရောက်လိမ့်မယ်ဒါကြောင့်မလို့ဒေါက်ဆန်းစုကြည်ကိုချက်ချင်းပြန်လွှတ်တင်တယ်လို့ကုလသမဂ္ဂအရာရှိ၄ဦးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးတောမက်စ်အိုဟေးကင်တာနာတရားမဝင်ဖမ်းဆီးထိန်းသိမ်းမှုများဆန့်ကျင်ရေးဆိုင်ရာကိုယ်စားလှယ်အကြီးအကဲL. Hachi Malik so လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအထူးကိုယ်စားလှယ် Frank LaRue နဲ့လူ့ခွင့်ရေးကာကွယ်သူများဆိုင်ရာအထူးကိုယ်စားလှယ် Margaret Sagaja တို့ကမနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့မြန်မာအစ်စိုးရကိုတောင်းဆိုလိုက်တာပါဒေါ်ဆန်းစုကြည်ပေါ်ချမှတ်ထားတဲ့နေအိမ်ကျေကျုပ်ကန့်သက်ချက်တွေဒီကနေ့နိုဝင်ဘာလ23ရက်နေ့မှာပြည့်ပြီဖြစ်လို့သူ့ပေါ်ချမှတ်ထားတဲ့ကန့်သက်ချက်တွေအားလုံးကိုရုပ်သိမ်းပြီးတော့လွတ်လပ်စွာသွာလာလှုပ်ရှားခွင့်တွေပေးရလိမ့်မယ်လို့ဒီရရှိ၄ယောက်ကပြောပါတယ်မြန်မာနိုင်ငံမှာမကြခင်ကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲဟာမြန်မာစစ်ဆေးရပြောနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းပြမြေပုံခုနှစ်ချက်ထဲကနောက်ဆုံးအဆင့်ဖြစ်တဲ့ဆိုပေမဲ့လောလောဆယ်မှာဖြစ်ပွားနေတဲ့နယ်စပ်ဒေသကတိုက်ပွဲတွေနဲ့အိန္ဒိချင်းထိုင်းနိုင်ငံတွေကိုအရက်သားပြည်သူတွေအလုံးရင်ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကမြန်မာနိုင်ငံမှာဖြည့်ရှင်းမရနိုင်သေးတဲ့အချက်အသေးပြည်ပခါတွေရှိနေတယ်ဆိုတာကိုဖော်ပြနေတယ်လို့လည်းသူတို့ကထောက်ပြခဲ့ကြပါတယ်ရွေးကောက်ပွဲနောက်ပိုင်းမြန်မာစစ်ဆေးရတပ်တွေနဲ့နေကြာဆောင်တပ်ဖွဲ့စည်းရေးကိုလက်မခံတဲ့အပြည့်ရ DKB အဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတောင်းနေချီအင်းကြီးချင်းထိုင်းနိုင်ငံတွေကိုဝင်ရောက်ထွက်ပြေးနေရတဲ့အခြေအနေအတွက်လည်းသူတို့အနေနဲ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုဒီအရာရှိ၄ဦးကပြောခဲ့ပါသေးတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဆိုရင်လက်ရှိမြန်မာစစ်ဆေးရရဲ့လမ်းပြမြေပုံထက်အခုရွေးကောက်ပွဲဖြစ်စဉ်တလျှောက်မှာမပါဝင်ခဲ့ကြတဲ့ဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုတွေအားလုံးနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့အဖြေရှာသွားရမှာဖြစ်တယ်။ဒီလူတွေရဲ့အတန်တွေပါဝင်မှသာလျှင်ဒီမိုကရေစီအသွင်ကူးပြောင်းမှုဟာလည်းအောင်မြင်မှာဖြစ်တယ်လို့သူတို့ကပြောပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံဟီရိုရှိမာမြို့မှာနျူကလ িয়ার လက်နက်မပြန့်ပွားရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စုဝေးနေကြတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကလည်းဒေါက်ဆန်းစုကြည်ပြန်လည်လွတ်မြောက်လာဖို့ကိုမျှော်လင့်နေကြပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့ဂျိုဒီဝီလျံစ်ကဒေါက်ဆန်းစုကြည်ဟာသူ့ကိုလွှတ်ပေးရင်တောင်မှချွင်းချက်နဲ့လွှတ်ပေးတာမျိုးကိုလက်ခံမှာမဟုတ်တယ်လို့သူတဦးရဲ့လွတ်မြောက်ရေးကိုရှေ့ရှုသူတယောက်မဟုတ်ဘူးလို့လည်းကုလိုပြောပါတယ
် I believe that Aung San Suu Kyi would want us to also say what about the other 2000 political prisoners her freedom is not the only thing that matters in Burma and she is the first to say it
ကျမယုံကြည်ပါတယ်ဒေါက်ဆန်းစုကြည်ကသူ့ကိုပြန်လွှတ်ပေးရင်တောင်မှသူ့လူမျိုးရေးထက်ကြံတဲ့နိုင်ငံရေးအကျဉ်းသား2000ကျော်ကိစ္စကိုပြောမှာပါပဲမြန်မာနိုင်ငံရေးကိစ္စကသူ့လူမျိုးရေးကိစ္စတစ်ခုတည်းမဟုတ်ဘူးဆိုတာကိုစပြီးထောက်ပြပြောဆိုမယ်သူကလည်းသူပါပဲပြီးတော့ဒေါက်စုပြောထားတာရှိပါတယ်သူ့ကိုချွင်းချက်နဲ့ပြန်လွှတ်ပေးတာမျိုးသူ့အနေနဲ့နိုင်ငံတော်ဝန်ခရီးသွားလာလှုပ်ရှားခွင့်တွေမရဘူးဆိုရင်ဒါဟာတကယ်လွတ်မြောက်တာမဟုတ်လို့ဒီလိုအခြေအနေကိုလက်မခံနိုင်ဘူးဆိုတာပါဒါကြောင့်အခုဒီချိန်လဲဒေါက်ဆန်းစုကြည်ကိုလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်နေပေးမလားဆိုတာကိုကျမတို့စောင့်ကြည့်ရပါလိမ့်မယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျိုဒီဝီလျံစ်ပြောသွားတာပါ။မနေ့ကတည်းကဒေါက်ဆန်းစုကြည်ပြန်လွတ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်မလို့ NLD ပါတီဝင်တွေသာမကပြည်သူတွေယာနဲ့ချီဟာ NLD ရုံးချုပ်ရှေ့နဲ့ဒေါက်ဆန်းစုကြည်ရဲ့နေအိမ်အနီးတစ်ဝိုက်တွေမှာပါမနေ့တုန်းကသွားရောက်စောင့်နေခဲ့ကြတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုပြန်လွတ်ပေးဖို့ဗိုလ်ချုပ်မူကြီးတန်းရွှေကိုရံကလက်မှတ်ရေးထိုးခဲ့ပြီးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းအခုချိန်ထိတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ပြန်လည်လွတ်မြောက်လာတာကိုမတွေ့ရသေးပါဘူးရှင်